နေ့ရှိထောင်နှံတွေကြခံခဲ့ကြရတဲ့နိုင်ငံရေးကျင်းသားဟောင်းတွေမှာအသက်အန္တရာယ်ထိခိုက်တဲ့အထိကျန်းမာရေးအခြေအနေဆိုးဝါးတဲ့အတွက်နိုင်ငံရေးကျင်းသားဟောင်းတွေပါဝင်သူတို့ရဲ့မိသားစုတွေကိုပါကျန်းမာရေးဆောင်ရှားမှုပေးနိုင်အောင်နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုစင်တာကိုဖွင့်လျက်ရတာဖြစ်တယ်လို့စင်တာဖြစ်မြောက်ရေးဦးဆောင်လှူရှားသူနိုင်ငံရေးကျင်းသားဟောင်းတွေအတွက်အရေးတ ျမ်းမာရေးစောင့်ရှောက်မှုစင်တာမှာဘလို့ကျမ်းမာရေးဝန်ဆောင်မှုတွေပေးတယ်လဲဆိုတာဆက်ပြီးပြောပြပေးပါမယ်ရှင်
။နိုင်ငံရေးကျင်းသားဟောင်းတွေအတွက်အရေးတကြီးစောင့်ရှောက်ကူညီဖို့လိုအပ်နေတဲ့ကျန်းမာရေးစေကူတာမှုတွေပေးနိုင်မှုအတွက်နိုင်ငံရေးကျင်းသားဟောင်းတွေကဥဆောင်တည်ထောင်တဲ့နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးစောင့်ရှောက်မှုစင်တာကိုဒီကနေ့ဖေဖော်ဝါရီလ3ရက်နေ့စနေနေ့ကစတင်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။အဓိကကတော့အရင်စေဆိုးရလက်ထက်တွေတုန်းကနှစ်ရှည်လာများထောင်နှံတွေကြခံခဲ့ရတဲ့နိုင်ငံရေးကျင်းသားအများစုဟာထောင်တွင်းကျန်းမာရေးစောင့်ရှောက်မှုညံ့ဖျင်းခဲ့တာတောက်သုံးရည်နဲ့နေထိုင်စားတောက်မှုစနစ်ဆိုးဝါးခဲ့တဲ့အတွက်ကျန်းမာရေးကအတော်လေးထိခိုက်လာခဲ့ကြရပါတယ်။အချင်းအောင်တွေထဲမှာပဲကျန်းမာရေးမကောင်းလို့တည်ဆုံးခဲ့တာတွေရှိသလိုအချင်းအောင်တွေကပြန်လွတ်မြောက်လာတဲ့အချိန်မှာလည်းထောင်တွင်းကဒဏ်နေနဲ့ရောဂါဝေဒနာခံစားပြီးအသက်ဆုံးရှုံးရတဲ့အထိကျန်းမာရေးချိုးယွင်းနေတာတွေရှိတယ်လို့အချင်းသားဟောင်းတွေကိုကူညီဆောင်ရှောက်ပေးနေသူတွေကပြောပါတယ်။ကိုယ်တိုင်နိုင်ငံရေးကျင်းသားဟောင်းလည်းဖြစ်လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှောက်မှုစင်တာဖြစ်မြောက်ရေးတာဝန်ခံမဖြူဖြူတင်ကဘာကြောင့်ဒီလိုကျန်းမာရေးဆောင်ရှောက်မှုစင်တာဖွင့်လှစ်ဖို့ဖြစ်လာပါသလဲဆိုတာအခုလိုရှင်းပြပါတယ
်။အဓိကကဒီစင်တာကိုဖွင့်ရတာကကိုယ်လက်တလုံးမှာဒီနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ပြီးတော့ဒီကျန်းမာရေးဆောင်ရှောက်မှုအားနည်းနေရတယ်။အခုနှစ်ပိုင်းဆိုလို့ရှိရင်တော်တော်များများယောဂါရေးကြောင့်တည်ဆုံးတာများလာတာပေါ့နော်။နောက်ချက်ကအရင်ဆုံးကတော့ဘဝဝင်တင်ရှိအောင်ကတော့စေတနာရှိမှုကနေပြီးတော့ဟိုဘာလို့ပြောနိုင်စင်းတွေအတွက်အထောက်ပံ့အများကြီးလုပ်ပေးထားနိုင်အရှင်ကတော့ပေါ့နော်။သုံးနောက်ပိုင်းနဲ့အခက်အခဲဖြစ်လာတဲ့အခါကျတော့ဒါလေးကိုဟိုနိုင်ငံချင်းတွေတော့လုပ်ချင်တယ်ဆိုရယ်စီလီရတယ်အကုန်လုံးမှရှိလာကြတယ်။လုပ်ပေးချင်တယ်ဒါကြောင့်မလို့ခုအမတို့အခုစောင့်နေတဲ့စင်တာကလည်း၃ခန်းလောက်ရှိပါပြီးခန်းလေးပြီးခန်းလေးလည်းဖြစ်နေတယ်။အသုံးပြုမယ်ဆိုရင်သုံးလုံးရနေတဲ့အတွက်ကျွန်တော်တို့ဒီမှာနိုင်ငံချင်းတွေဟောင်းနေတယ်ပေါ့နော်။ပြန်ပြီးတော့ဆွေးနွေးတိုင်ဆိုင်တိုင်နေပြီးတော့အလုံးစုပေါင်းပြီးတော့ဒီနိုင်ငံရေးကျန်းမာရေးစောင့်ရှောက်မှုစံတန်းဆိုပြီးတော့ဒီနေ့ဆောင်ရွက်ဆုံးဖြတ်တာပ
ါလူမှုအတိုင်းဝိုင်းနေမှာနိုင်ငံရေးကျန်းသားဟောင်းတွေအတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်ကူညီမှုတွေကိုအရေးတကြီးဆောင်ရွက်ပေးဖို့ဝိုင်းဝန်းကြိုးစားကြဖို့လိုအပ်တယ်လို့လည်းနှိရှိထောင်နဲ့ကြခံခဲ့ရသူ88မျိုးဆက်ကျောင်းသားကောင်းဆောင်ဦးမင်းကိုနိုင်ကလည်းပြောပါတယ
်အချို့ကလည်းကျွန်တော်ကြားပါတယ်ဒီချိန်မှာအစားအရာတွေကိုဦးစားပေးနေရတယ်ဆိုတဲ့အပိုင်းကနိုင်ငံသမားတွေဟာအများအားဟိုနောက်ဆုံးကိုနောက်ဆုံးကြမှာစဉ်းစားခံရတဲ့ဘဝတွေများနေတာပေါ့အဲ့တော့ဦးစားပေးမခံရတာလည်းတော်တော်ကြီးကိုအစဉ်အလာရအဲ့ဒီလိုကိုဖြစ်နေတာနောက်ဆုံးကြတော့ကျွန်တော်ပြည်သူတွေရဲ့လက်တွေ့အစိုးရပိုင်းနဲ့ရှင်းလိုက်ရင်နိုင်ငံသမားနောက်ဆုံးကြရတာအဲ့ဒါဘဝလည်းအတိုင်းနဲ့ဖြစ်နေတာပေါ့နော်အစဉ်အလာတစ်ခုခုလည်းဖြစ်နေတာပေါ့အခုကပဲကျွန်တော်ပြောချင်တာဒီနိုင်ငံရေးကျင်းသားဟောင်းတွေထဲမှာဖြစ်လာပြီဆိုရင်လူတိများတဲ့လူကကြတော့သင်တဲ့အားနဲ့ဝိုင်းလာတယ်။ဟုတ်ကဲ့သိအမြတ်ရဆန်တဲ့လူတွေကြတော့အဲ့ဒါမျိုးကြတော့နှိမ့်နေအောင်ခံစားရတယ်။အဲ့ဒါမျိုးစိတ်မကောင်းဘူးညာ။ကိုတော့လည်းခံရတယ်အခုလည်းအဲ့လိုပဲပေါ့ဟိုနလမထူလာဘူးဆိုတဲ့ဟာမျိုးသူတို့တော့ကျွန်တော်ပူဇော်ပေးနေတယ်
။နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးစောင့်ရှောက်မှုစင်တာမှာအထူးသဖြင့်ကတော့နိုင်ငံရေးကျင်းသားဟောင်းတွေနဲ့နိုင်ငံရေးကျင်းသားတွေရဲ့မိသားစုတွေကိုကျန်းမာရေးကူညီစောင့်ရှောက်ပေးဖို့စီစဉ်ထားပါတယ်လို့လည်းမဖြူဖြူသင်ကပြောပါတယ်။
တော့ဘာကြီးလုပ်ပြီးမလဲဆိုတော့အရင်ကတည်းကလည်းကျွန်တော်တို့ကအထူးခုချတာရှိပါတယ်။နိုင်ငံရေးကျင်းသားနောက်တစ်ခုကကျတော့သူရဲ့မိသားစုဝင်ပေါ့။အဲနောက်ရှင်းရတယ်မျိုးသမီးပေါ့သားသမီးပေါ့နော်။အဲဒါတွေကိုခုပေးမယ်ဆိုရင်လည်းအထူးခြားတာရှိတယ်။တချို့ကျတော့လည်းမိသားစုတွေမရှိဘူး။တော့မိဘတွေရှိတယ်ပေါ့နော်။အဲမိဘတွေပေါ့။တော့တချို့ကျတော့လည်းဒီနိုင်ငံရေးကျင်းသားအချင်းချင်းဆိုလို့ရှိရင်အကုန်လုံးကတော့ဒီသားစုဘဝတွေကအများကြီးပျက်စီးခဲ့တယ်။ဆုံးရှုံးခဲ့တယ်နဲ့နာခဲ့တယ်။ဒီကြားထဲမှာမှဟိုဒီနိုင်ငံရေးကျင်းသားအတွက်ကိုသူတို့ထောက်ဝန်စာတွေပို့ခဲ့တယ်သူတို့ရှိတယ်။သူရဲ့မိသားစုဝင်တွေကပေါ့နော်။အဲဒီကောင်မောင်မလေးပဲဖြစ်ဖြစ်ဦးလေးတော်ကြီးပဲဖြစ်ဖြစ်ပေါ့အဲ့လိုလူမျိုးတွေကိုလည်းစောင့်ရှောက်မှုပြင်းနေဆိုပြီးတော့အဲဒီရချက်လေးချပြီးကျွန်တော်ဆုံးထားတာပါ
ထောင်ထဲမှာအချင်းကြနေတဲ့နိုင်ငံရေးအကျဉ်းသားတွေကျန်းမာရေးအတွက်ဆေးဝါးလိုအပ်လာတဲ့ဆိုရင်လေဒီစင်တာကကူညီထောက်ပံ့ပေးသွားမှာဖြစ်ပါတယ်နိုင်ငံရေးကျဉ်းသားဟောင်းတွေကိုယ်တိုင်ဦးစီးပြီးတော့နိုင်ငံရေးကျဉ်းသားဟောင်းများကျန်းမာရေးစောင့်ရှောက်မှုစင်တာဖွင့်လှစ်နိုင်အောင်ဝိုင်းဝန်းစ조사ခဲ့ကြရတယ်လို့နိုင်ငံရေးကျဉ်းသားဟောင်းမက်ဖြူဖြူတင်ကအခုလိုပြောပြပါတယ
်အားလုံးပါပဲဒီကတော့ကျွန်တော်တို့စိတ်ချရှိနေပြီဒီလိုပေါ့ဒီနိုင်ငံရေးကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ကိုကိုရိုင်းနိုင်ငံရေးကျင်းသားဖြစ်ခဲ့မှုလေဟိုလုံလဲလုံချင်းလေအဲ့ဒီစိတ်ကြက်တစ်ခုလည်းနေပဲကျွန်တော်တို့စူပေါင်းပြီးတော့လုပ်ဖြစ်ကြတာပါအားလုံးအတိုင်းပဲထားတာတော့သက်ဆိုင်ရာအစိုးရဖွဲ့ရင်လည်းချိတ်တွဲပြီးတော့ဆောင်ရမယ်ကျွန်တော်တို့ဘာပဲကြောစီးဝါးနေလူလာမယ်အခုနောက်ပိုင်းဆိုရင်နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်လို့ရှိရင်ရောဂါတွေကလည်းကြီးကြီးမားမားဖြစ်လာတာအရင်လိုဒီစေကန်းလေးမှာပဲကိုလိုမရတဲ့လူတွေဆိုလို့ရှိရင်တော့ ကျွန်တော်တို့အနေနဲ့သက်ဆိုင်ရာစီးရုံကိုတော့ဆောက်လုပ်ပြီးတော့ဥတာရာမျိုးကြီးဒါကြီးကျွန်တော်နောက်ပိုင်းအကုန်လုံးချစ်ခဲ့ပြီးတော့ဆောင်ရွက်သွားမယ်ဆိုပြီးတော့ရည်ရည်ပြီးတော့နိုင်ငံရေးကျင်းသားဟုတ်ဒီစက်တူကိုရှိခဲ့တဲ့အကောင်ဆုံးပေါင်းပြီးတော့ထွက်ကြတာပါ
နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုစင်တာကိုတော့ရန်ကုန်တိုင်းဒေသကြီးဒဂုံမြို့တိအရှိပိုင်းမြို့နယ်6ရပ်ကွက်ခါရိုမီတက်လန်အမှတ်499မြေဆောင်500နှစ်မှာဖွင့်လှစ်လိုက်တာဖြစ်ပြီးအပတ်စဉ်ဗုဒ္ဓဖူးနယ်စနေနေ့ရက်မှာမနက်9:00ကနေနေ့လယ်2:00အထိစေဝါကုသမှုခံယူနိုင်ပါတယ်ရှင်